ဇွန်လ9ရက်နေ့ကစလို့ BNN နိုင်ငံကတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတချို့ပေါ်မှာအခွန်စီးကျက်ခဲ့ပါတယ်။အဲ့ဒီကုန်တွေဟာတရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးစစ်ရဲ့အကျိုးဆက်ဖြစ်တဲ့အမေရိကန်ကအခွန်တိုးမြင့်ကောက်နေတဲ့တရုတ်ပစ္စည်းတွေပါ။ဒီပစ္စည်းတွေကိုအမေရိကန်နိုင်ငံကိုတင်ပို့မဲ့အစား BNN ကိုတင်ပို့နေပြီးတချို့ပစ္စည်းတွေကိုတော့ Made in China အစား Made in BNN ဖြစ်ပြောင်းလဲပြီးအမေရိကန်ကိုဆက်လက်တင်ပို့ခဲ့ပါတယ်။အဲ့ဒီတရုတ်ပစ္စည်းတွေအပေါ်မှာ BNN နိုင်ငံက9လတာအခွန်စီးကျက်လိုက်လို့ BNNတရုတ်BNN နဲ့တရုတ် BNN နဲ့အမေရိကန်တို့ရဲ့ကြားဆက်ဆံရေးဘလို့ဖြစ်လာနိုင်မလဲဆိုတာကို VOA သတင်းတောက် Rob Janine ကသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်ဗီယက်နမ်နိုင်ငံဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ရေးအငင်းပွားမှုအကြမ်းမှာအကျိုးအမြတ်ကောင်းကောင်းရနေတဲ့နိုင်ငံတစ်နိုင်ငံလို့ဆိုပါရယ်။ဘာကြောင့်လဲဆိုတော့ဗီယက်နမ်ထွက်ကုန်တွေအပေါ်အမေရိကန်ရဲ့အခွန်စီးကျက်မှုကနည်းပါးတာကြောင့်တရုတ်ခြေစိုက်လုပ်ငန်းရှင်တွေကဗီယက်နမ်ကတဆင့် Made in China ကို Made in Vietnam အဖြစ်ပြောင်းလဲပြီးအမေရိကန်နိုင်ငံကိုဆက်လက်တင်ပို့ဖို့ကြိုးစားလာလို့ပါ။တရုတ်အမေရိကန်ကုန်သွယ်ရေးအငြင်းပွားမှုအရှိန်မြင့်တက်လာတာနဲ့အမျှတရုတ်ကဗီယက်နမ်ကိုတင်ပို့တဲ့ကုန်ချောတစ်ပိုင်းအလူမီနီယံပစ္စည်းပမာဏဟာလည်း2018ခုနှစ်မှာနှစ်ဆမြင့်တက်လို့တန်ချိန် 6,200 အထိရှိလာကြောင်းဟနွိုင်းမြို့အခြေစိုက်ငွေကြေးစည်းကွက်လေ့လာရေးအဖွဲ့ SSI Research ကပြောပါရယ်။ HIZ Market လို့ခေါ်တဲ့သုရဏအဖွဲ့ကအာရှပစိဖိတ်ဈေးကွက်ရေးရာကျွမ်းကျင်သူရာဂျီဖ်ဘော့စရာကလည်းဒီအကြောင်းကိုအခုလိုပြောပါတယ
် Some US imports were detected supposedly coming from Vietnam but were found to be actually Chinese products which are there
Vietnam နိုင်ငံကလာတယ်လို့ယူဆတဲ့သွင်းကုန်တချို့ဟာတကယ်တော့ American ကအလူမီနီယံသွင်းကုန်တွေပေါ်စီးကျက်ထားတဲ့အခွန်တွေကိုရှောင်ပြီးရောက်လာတဲ့တရုတ်ပစ္စည်းတွေဆိုတာဖော်ထုတ်ရမိခဲ့ပါတယ
်ဒါကိုဟန်တားဖို့အတွက် American နိုင်ငံကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကတရုတ်မှာထုတ်လုပ်ပြီးဗီယက်နမ်ကလာတဲ့အလူမီနီယံပစ္စည်းတွေအပေါ်အခွန်ကောက်ဖို့ကြေညာခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဗီယက်နမ်စက်မှုနဲ့ကုန်သွယ်ရေးဝန်ကြီးဌာနကလည်းဇွန်လ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာတဲ့ကုန်ကြောတစ်ပိုင်းအလူမီနီယံကုန်ပစ္စည်းတွေအပေါ်အခွန် 2.46 ရာခိုင်နှုန်းကနေ 35.58 ရာခိုင်နှုန်းအထိယာယီ9လတာအခွန်စီးကျက်ကောက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဟာဗီယက်နမ်ကလာတဲ့တရုတ်ထုတ်အလူမီနီယံပစ္စည်းတွေအပေါ်အခွန်တိုးကောက်ဖို့အမေရိကန်နိုင်ငံကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ညင်ညာချက်ကိုဗီယက်နမ်နိုင်ငံကထိတိယောက်ယောက်ပြန်လည်တုံ့ပြန်ခဲ့တယ်လို့လည်းဟနွိုင်းမြို့အခြေစိုက်ငွေကြေးဈေးကွက်လေ့လာရေးအဖွဲ့ SSI Research ကပြောပါရယ်တရုတ်ပစ္စည်းတွေဗီယက်နမ်ကတဆင့်အမေရိကန်ကိုပို့ရဟာဗီယက်နမ်နိုင်ငံရဲ့ကုန်သိက္ခာကိုထိခိုက်စေကြောင်းဟိုချီမင်းမြို့အခြေစိုက်နိုင်ငံဥပဒေကြွန့်ကျင်တဲ့ Baker McKenzie အဖွဲ့ကFrederick Barker အခုလိုပြောပြပါ
တယ် I do see Vietnam trying to be very tough on transshipment as far as the Vietnamese concerned it's just criminal it's just taking
သူတိုင်းပြည်ကတဆင့်ပစ္စည်းတွေတင်ပို့နေတဲ့အပေါ်ဗီယက်နမ်နိုင်ငံကတင်းတင်းကြပ်ကြပ်ကင်တွယ်ဖို့စူးစမ်းနေတာကိုကျွန်တော်မြင်ပါတယ်ဗီယက်နမ်နိုင်ငံအတွက်ကတော့ဒါဟာယာစိုးမှုပါပဲပစ္စည်းတွေမောင်းခိုးဝင်လာလိုက်မောင်းခိုးထွက်သွားလိုက်ပေါ့သူတို့ရဲ့ဂုံတိတ်ခါသာထိခိုက်မှာဖြစ်ပြီးဘာအကျိုးများမှရှိမှာမဟုတ်ပါဘူး
ဗီယက်နမ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးမှာအသာစီးရနေပြီးထရမ့်အစိုးရဗန်ဒါယုဝန်ကြီးဌာနကအနာဂတ်မှာတရုတ်လိုငွေကြေးကစားနိုင်တဲ့နိုင်ငံအဖြစ်ဗီယက်နမ်နိုင်ငံကိုသတ်မှတ်ထားခဲ့ပါတယ်။ဗီယက်နမ်နဲ့အမေရိကန်ဆက်ဆံရေးအပေါ်စင်ကာပူခြေစိုက် CIMB Bank ကဆောင်းဆောင်းဝန်းကအခုလိုပြောပါတယ်
We certainly can see that the sweeping power of President Trump can fail
us. Not Trump ma lu pai ngwin ana su tai dan nai su jae jae pyan pyan si ni da ko chin lo a long si ya ba de. Di chain ma Vietnam nai ngan a ni ne တေကိုစိစုအောင်လုပ်တာတဲ့အမေရိကန်ကိုစိစုအောင်လုပ်ဖို့အလားအလာနေပါတယ
်တကယ်လို့ဗီယက်နမ်ကသာအခုလိုတရုတ်ကုန်ပစ္စည်းတွေကိုသူ့ဘာသာသူအခွန်တိုးမကောက်ဘူးဆိုရင်တရုတ်ပစ္စည်းတွေတင်ပို့တယ်လို့တန်တရားရှိခံရတဲ့ဗီယက်နမ်ကုမ္ပဏီတွေကိုအမေရိကန်ကစုံစမ်းစစ်ဆေးတော့မှာဖြစ်တယ်လို့ဗီယက်နမ်ကလာတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းဂရုတစိုက်စစ်ဆေးကြည့်ရှုဖို့အမေရိကန်အနေနဲ့ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိကြောင်းပါခင်ဗျာ